မကွေးတိုင်းပေါင်းမြို့နယ်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင်းလုံခြုံရေးစိုးရိမ်နဲ့ကျေးရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဆင်ရေးနယ်မြေအတွင်းကျေးရွာတချို့မှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပေါင်းမြို့နယ်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင့်။
မကွေးတိုင်းမြိုင်မြို့နယ်ကအင်အား150ပါတဲ့စစ်ကောင်စီစစ်တပ်စစ်ကြောင်းဟာဖေဖော်ဝါရီ3ရက်မှာပေါ့မြို့နယ်ကကြေးရွာတွေကိုဝင်ရောက်လာပြီးတော့နေပြည်တော်ရေးလုံနေတာပါစစ်တပ်ရဲ့နေပြည်တော်ရေးအတွင်းကြောက်လုံးရွာနဲ့တနပ်ပင်စင်းကြေးရွာတို့ကိုနှစ်ရက်စတိုက်မီးရှို့သွားတယ်လို့စစ်ကောင်စီကိုလက်နက်ကန်တိုက်နေတဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိပေမဲ့စစ်ရေးတင်းမာနေတဲ့အနေအထားလို့ပေါ့ပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုစစ်ကအခုလိုပြောပါတယ်
မီးရှို့တယ်တနက်ပြင်းစင်းရောက်ကိုမီးရှို့တယ်ကြောက်လုံးရောက်ကိုဖပွားကြီးတုံးရံကြီးကမီးရှို့တာပါဗျာဟိုဒီရဲ့နေရအရှူတာဗျာအခုတနက်ပြင်းစင်းရွာဗျာဟုတ်အဲဒီဘလောက်ပါလဲဆိုတော့ကျွန်တော်တို့မတိရသေးဘူးဗျာဆစ်ချောင်းနေရစွန့်သွားတဲ့ဒီလူကြီးမှရှိတဲ့ပစ္စည်းတွေလဲယူပြီးအဲ့လိုမျိုးလုံနေကြတယ်အခုလက်ရှိကတော့ဒီစစ်ကြောင်းကခုနပြောတဲ့တက်ဖြန့်ထားတယ်ဗျာဒီပြေတော်အထိုင်ကြီးရောက်နေတဲ့ရေးဗျာရဲ့ခန့်မှရှိတယ်နောက်ပြီးတော့အဲ့ဒီကုတ်ကိုသူ့ဒီလူစီရွာနဲ့ဒီဘက်စကန့်နဲ့ကြားနေတဲ့ကကြွားရီပေါ့သူစီတော့ဟိုမကြီးစင်ရဲ့အဲ့လိုကြွားရီမှာတက်ဖြန့်ထားတာမျိုးတွေရှိတယ်ဒီရေကတော့မင်းမာကလက်ွက်ဖြစ်တာမျိုးကတော့အော်လိုဂျီမရှိဘူးကမြေပြင်မှာတော့
လက်ရှိပေါ့မြူတွေကိုနယ်မြေရှင်းလင်းနေတဲ့စစ်တပ်ဟာတမ101လောက်ခံတက်တွေဖြစ်ပြီးတော့ပခုတ်ကူမြိုင်ပေါ့မြူတွေကိုမကြာခဏဝင်ပြီးနယ်မြေရှင်းလင်းနေတဲ့တက်တွေဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်ပေါ့မြူတွေကဂျီဝါဆယ်ယွာထက်မနည်းလူကြီး1000နီးပါးလောက်ဘေးလွရာတင်းရှောင်နေရပြီးတော့စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကပြောပါတယ
်ဘယ်တော့ဂျီရောရောပြီးတော့အဲ့ဒါရေရဒေသခံတွေတမန်တော်တို့အဲ့နာအကုန်လုံးရှောင်ရတာပေါ့လို့ရေမကုန်လို့ဒါပေမဲ့လည်းအဲ့ဒီဖြစ်ဖြစ်ကြီးကြောင်လို့လို့အကုန်ရှောင်ရတာပေါ့လူတွေကတော့ကျွန်တော်အဲ့ဒါရွာတဲ့ရွာကြီးတွေပဲဗျာအဲ့ဒါကိုရွာသွက်ကြီးရွာဆယ်ရွာဆက်လေးပါလောက်တာအနည်းကကြီးရပါမယ်လေဆက်လေးပါဆက်တော့လောက်ဆိုတော့ဘယ်လိုမျိုးဆိုကျွန်တော်တို့လူတွေကဒီဘောလူတွေတစ်ထောင်ကျော်လောက်ဆိုတော့လူတွေတောင်းကနနာကပ်မှာတော့ဗျာဘာလို့လဲဆိုတော့ရွာကြီးကများတာဟိုရွာကြီးတွေဖြစ်တာလေဒီတော့ကနနာဒီဆက်နေရခါနဲ့
စစ်တပ်စစ်ကြောင်းနဲ့ဝေးတဲ့ကြေးရွာကဒေသခံတချို့နေရပြန်ကြပြီမဲ့အများစုဟာစစ်ကြောင်းနဲ့လွတ်ရာနေရာတွေမှာတိမ်းရှောင်နေရပါတယ်။ပေါင်မြူနယ်ထဲမှာစစ်တပ်ကမကြာခဏဆိုသလိုနေပြည်တော်ရှင်းတဲ့နာတွေရှိပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေမကြာခဏဖြစ်ပွားလေးရှိပါတယ်။ဒါပြင်ပေါင်မြူနယ်ပေါ်မှာရှိတဲ့အစားအသောက်စည်းဝါးနဲ့အသုံးဆောင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ကြေးရွာတွေစီတည်ဆောင်တာမလုပ်ဖို့စစ်တပ်ကတားဆီးပိတ်ပင်ထားပါတယ်။ကြေးရွာတွေကနေမြို့ပေါ်စေကူတာဖို့တွားရောက်သူတချို့စစ်စေးမေးမြန်းဖမ်းဆီးခံရတာတွေရှိတဲ့အထိစစ်ကောင်စီတပ်တွေကတင်းကျပ်ထားတယ်လို့လည်းဒေသခံတွေကပြောပါရယ်ဒေသခံတွေအတွက်ကျမကြီးကုသမှုမလုံလောက်တဲ့အပြင်အလောက်ကန်ရှားပါပြီးတော့ကုံစင်းနှုံကြီးမြင့်တဲ့ဒဏ်တွေကိုခံစားနေရတယ်လို့လည်းဒေသခံတွေကပြောပါရယ်ခင်ဗျာ